ကချင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့မူရင်ဆေးဝါးသုံးဆဲမှုနဲ့ဆက်စပ်တဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့ American နိုင်ငံတကာဖွံ့ဖြိုးရေး Agency USAID ကဒေသခံအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အကြံပေးချက်တွေကိုရယူပြီးတော့စီမံကိန်းရေးဆွဲဖို့ပြင်ဆင်နေပါတယ်။ American ဒေါ်လာ6သန်းသုံးဆဲသွားမယ့်ဒီစီမံကိန်းဟာမူရင်ဆေးဝါးတိုက်ဖျက်ရေးလုပ်ငန်းစဉ်မှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေရဲ့အကြံဉာဏ်တွေနဲ့လှုပ်ဆောင်မဲ့ပထမဆုံးအစီအစဉ်ဖြစ်တယ်လို့ USAID ကပြောပါတယ်။အကြောင်းဆိုကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမြင်းမြန်းတင်ပြထားပါတယ်ရှင်။
ဖွံ့ဖြိုးရေးစီမံကိန်းတွေအပါအဝင်မူရင်ဆေးဝါးတိုက်ဖျက်ရေးနဲ့ဆိုင်တဲ့စီမံကိန်းတွေကိုပုံမှန်အားဖြင့် USAID American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကဦးဆောင်ပြုလုပ်လေရှိပေမဲ့ဒေသခံအရက်ဘတ်လူမှုအဖွဲ့အစည်းတွေကဦးဆောင်တဲ့ပုံစံနဲ့လှုပ်ဆောင်တာဟာဒါဟာမြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ပါတယ်။ American ဒေါ်လာ6သန်းအကုန်ကျခံမဲ့ဒီ5နှစ်စီမံကိန်းကိုကချင်ပြည်နယ်အတွင်းမှာပဲလှုပ်ဆောင်သွားမယ်လို့ USAID တာဝန်ရှိသူဒေါ်မင်းမြင့်ကျူက VOA ကိုပြောပါတယ်။ကချင်ပြည်နယ်ဟာမြန်မာနိုင်ငံအတွင်းမူရစေဝါတုံးဆက်မှုအစိုးရဆုံးဒေသတစ်ခုဖြစ်တာကြောင့်ဒီစီမံကိန်းကိုဒီဒေသမှာစတင်တာလည်းဖြစ်ပါတယ်
။နိုဘမ၁ရက်နေ့မှာပေါ့နော်အဲ့ဒီ USA ကနေပြီးတော့မှသူရဲ့ပထမဆုံးဒီဒေသခံတွေဦးဆောင်ပြီးတော့မှဖွင့်ပြလုပ်ငန်းတွေလုပ်နိုင်ဖို့အတွက်ဆိုပြီးတော့မှအဲ့ဒီ6လအစိုးပြုလာဘာခေါ်မလဲဆရာ concept note တွေကိုခေါ်တဲ့စာပေါ့နော်အဲ့ဒါကိုထုတ်ပြန်ထားပါတယ်အဓိကကတော့ဒီကချင်ပြည်မှာရှိတဲ့ဒီမူရင်းစည်းဝါးနဲ့ပတ်သက်ပြီးတော့မှသိနေတဲ့ဒီဟိုပေါ့နောက်ဆက်တွဲပြဿနာတွေ၊ကျမကြီးပြဿနာတွေကိုရှော့ချဖို့အတွက်ပေါ့ဒါမဲ့ဒီစီမံကိန်းကပုံမှန်ဟို USA ကနေပြီးတော့လုပ်နေတာဟိုကျမတို့ကနေပြီးဦးဆောင်ပြီးတော့လုပ်တဲ့ဟာမျိုးမဟုတ်ပဲနဲ့ဒေသခံတွေကနေပြီးတော့မှသူတို့သိနေတဲ့ပြဿနာတွေကိုသူတို့ဘယ်လိုဖြေရှင်းမလဲဆိုတဲ့အပေါ်မှာသူတို့တင်ကြလာတဲ့အပေါ်မှာကျွန်တော်တို့ကနေပြီးတော့မှပံ့ပိုးကူညီကြောင်းပေးဖို့ပါဆရာ
မေလာတဲ့ကပြုလုပ်ခဲ့တဲ့ဆွေးနွေးပွဲအဖြစ်ရလာပေါ်မူတည်ပြီးနိုဝင်ဘာ၁ရက်နေ့ကရှောက်လွှာတွေကိုခေါ်ယူခဲ့တာလို့ဒေါ်မင်းမင်းကျူကပြောပါတယ်အခုဒုတိယဆင့်အနေနဲ့မွေးရစီဝါတပ်ဖြတ်ရေးလုပ်ငန်းတွေမှာပါဝင်လုက္ကိုင်းနေတဲ့အဖွဲ့အစည်းတွေရဲ့ပုံမူကျေပြန့်တဲ့အကြံဉာဏ်ကြီးရနိုင်ဖို့လာမယ့်နိုဝင်ဘာ15ရက်နေ့မှာအလုံးယုံဆွေးနွေးပွဲတစ်ခုထပ်မံပြုလုပ်သွားမယ်လို့ဆိုပါတယ်အစိုးရကကချင်ဒေသမှာမွေးရစီဝါကိစ္စကိုဖြေရှင်းဖို့ကြိုးစားနေပေမဲ့အစင်းရဲနွမ်းပါမှုနဲ့တရားဥပဒေစိုးမိုးမှုအားနည်းရာတွေကဒီပြဿနာကိုပိုပြီးဆိုးရွားလာနေရလို့ကချင်ရပ်ဘတ်အဖွဲ့အစည်းတွေကပြောပါတယ်။ကချင်ဒေသမှာမွေးရစီဝါတပ်ဖြတ်ရေးအတွက်လူမှုအခြေဆိုင်မွေးရစီဝါတပ်ဖြတ်ရေးလုပ်နေတဲ့ပတ်ကြဆန်လို့အဖွဲ့တွေရှိနေပေမဲ့လည်းဒီချက်ပိုပြီးထိရောက်နိုင်ဖို့အစိုးရကပူးပေါင်းပါဝင်ဖို့လိုအပ်ပြီးဤဥပဒေအသစ်တွေကိုအမြန်ဆုံးပြဋ္ဌာန်းပေးစေလိုကြောင်းပကြဆံအဖွဲ့ရဲ့ဖာကတ်မြို့နယ်အတွင်းရေးမှူးဆရာဘရန်နန်ကပြောပါတယ်
။ဒီလူထုတ်တဲ့အစိုးရတာဝန်ရှိတယ်နဲ့ပေါင်းပြီးတော့ဒီအစိုးရကထုတ်ပြန်ထားတဲ့အခုလက်ရှိဒီဆွဲဥပဒေမှာဒီမြို့ဆွေးနွေးပွဲတစ်ချက်မှဒီဥပဒေအစ်စ်တွေနည်းနည်းထွက်လာမယ်လို့တော့ယုံကြည်ပါတယ်။အဲ့ဒါထွက်လာရင်တော့အရှင်းကြည့်တယ်လို့ယုံကြည်ပါလား
။ဖာကတ်မြို့နယ်ဟာကမ္ဘာပေါ်မှာအဖို့တန်ကြောက်စိမ့်အများအများထွက်တဲ့နေရာဒေသဖြစ်တယ်လို့ကြောက်စိမ့်စီးပွားရေးကိုမှီပြီးအကျိုးမြတ်ရှာနေတဲ့မူရစီဝါရောင်းဝယ်တာကလည်းတခြားမျိုးနယ်တွေထက်အများဆုံးဖြစ်နေပါတယ်2019စက်တင်ဘာ24ရက်တုန်းကလည်းဖားကန့်မျိုးနယ်နတ်မော်ကြီးရွာကြောက်စိမ့်မြေစာပုံသားမှာမူရစီဝါရောင်းနေတဲ့သူ2ယောက်နဲ့သုံးဆွဲသူအယောက်400လောက်ကိုလူမှုအခြေပြုမူရစီဝါအဖွဲ့ပတ်ကြဆန်အဖွဲ့ကဖမ်းဆီးခဲ့ပြီးဒေသအာဏာပိုင်ကိုအပ်ခဲ့ပါတယ်ဖားကန့်ဒေသမှာအချိန်ချင်းဖမ်းဆီးရရေလုပ်ခဲ့ပေမဲ့လည်းမူရစီဝါပြဿနာကပျောက်သွားတာမရှိပါဘူးကချင်ပြည်နယ်ရဲ့မူရစေဝါပြဿနာဟာတရားဥပဒေစိုးမိုးရေးအားနည်းမှုနဲ့အဓိကသက်ဆိုင်နေကြောင်းကချင်လူ့အခွင့်အရေးလှုပ်ရှားဆောင်ရွက်သူတဦးဖြစ်တဲ့ငိမ့်ညာရေးကွန်ရက်ကဒေါ်ခွန်ကြာက VOE ကိုပြောပါတယ်
။တနိုင်ငံလုံးကဒီအလုပ်လိုအပ်တဲ့လူအလုံးရဲ့သွားတဲ့နေရာဟာဖတ်ကတ်လို့ဖြစ်နေတယ်။အဲ့နေရာမျိုးမှာတရားဥပဒေစိုးမိုးဖို့အင်တန်ချက်ပါတယ်။ဘာဖြစ်လို့လဲဆိုရင်တော့ရဲဝန်ထမ်းအင်အားပြုလုပ်ချိန်တော့ဒီတရားရုံးရှိနေဆိုတဲ့အင်အားပမာဏနဲ့အချက်ကိုမှလူဦးရေကပုံများနေတယ်။ဒီပတ်စံလိုတဲ့လူကများနေတ
ယ်။ကချင်ရပ်ဘတ်မွေးစေဝါတိုက်ဖြတ်ရေးအဖွဲ့တွေကိုကချင်လူငယ်တွေဘာသာရေးအသင်းအဖွဲ့တွေအများအပြားနဲ့စုဖွဲ့ထားပြီးမဲ့နောက်ပိုင်းအဖွဲ့အစည်းတွင်းမှာအားနည်းလာပြီးအချိန်ရောကြလာရလို့လည်းတချို့ကမြင်ပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့အကျဉ်းထောင်တွေကိုလေ့လာထားတဲ့အချက်အလက်တွေအရဆိုရင်အကျဉ်းသားအများစုကမွေးရစေဝါကြောင့်ထောင်ချနေတဲ့သူကများပါတယ်။မွေးရစေဝါနဲ့စိတ်ကိုပြောင်းလဲစေသောစေဝါများဆိုင်ရာဥပဒေကို1993မှာပြဋ္ဌာန်းခဲ့ပေမဲ့အားနည်းချက်တွေရှိနေကြောင်းကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကဝေဖန်ခဲ့ပါတယ်။ဒါကြောင့်ဒီဥပဒေကိုအစဉ်အဆက်ပြောင်းလဲခဲ့ကြပြီးပြင်ဆင်ထားတဲ့ဥပဒေကို2018 February 14ရက်မှာအတည်ပြုလိုက်ပါတယ်။ဤဥပဒေကတော့1995ခုနှစ်မှာအတည်ပြုထားတဲ့ဤဥပဒေအတိုင်းပဲလက်ရှိမှာကျင့်သုံးနေဆဲဖြစ်ပါတယ်။